တောင်ကိုရီးယားနိုင်ငံဒေဂုမြို့ကနေပြီးတော့နှစ်သုပ်ခွဲပြီးပြန်ရောက်လာတဲ့မြန်မာနိုင်ငံကကျောင်းသူ10ဦးကိုဝေဘာဂီအထူးကုဆေးရုံကြီးမှာ Hospital Quarantine ဆေးရုံမှာထားပြီးတော့စောင့်ကြည့်ကာလ14ရက်နဲ့သတ်မှတ်ပြီးတော့ဆောင်ရွက်ထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒါအပြင်ယောဂလက္ခဏာပြတဲ့အစင်မဟုတ်ဘဲ Quarantine သီးသန့်ခွဲထားစောင့်ကြည့်ဖို့သာလိုအပ်သူတွေကိုဝေဘာဂီဆေးရုံမှာမထားတော့ဘဲနဲ့မကြခင်မှာပဲတောင်ဥကလာပမြို့နယ်အတွင်းကမိခင်နဲ့ကလေးဆေးရုံမှာထားဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မဆုစုကပြောပြမှာပါရှင်။
တောင်ကိုရီးယားနိုင်ငံဒေဂူမြို့ကနေရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုမတ်လ2ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကရောက်ရှိလာတဲ့မြန်မာနိုင်ငံသားကျောင်းသူဆယ်ဦးကိုအသွာအလာတားမြစ်ကတ်သက်ပြီးယောဂဆောင်ချက်ကြည့်ရှုဖို့ဝေဘာဂီဆေးရုံကိုပို့ဆောင်ထားတယ်လို့သိရပါတယ်။သူတို့သုံးဦးကိုစစ်ဆေးတာမှာ COVID-19 ယောဂလက္ခဏာမတွေ့ပေမဲ့ကူးစက်နှုံတက်နေတဲ့နိုင်ငံကလာတဲ့သူတွေဖြစ်လို့14ရက်ဆောင်ကြည့်တာဖြစ်ကြောင်းဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
သူတို့မှာဆိုရင်ကြားတယ်ချောင်းဆိုးတယ်နှာစီးတယ်လို့လက်ရှိလက္ခဏာယောဂတစ်စုံတရာမရှိပါဘူး။ဒါပေမဲ့တော့သူတို့ကကိုရီးယားတောင်ပိုင်းနိုင်ငံမှာရှိတဲ့ယောဂကုသမှုအပြည့်ဆုံးဖြစ်တဲ့ဒေဂူမြို့ကပြန်လာတယ်။သူတို့ကဆိုလို့ရှိရင်ယောဂပြုရဲ့14ရက်ကိုစောင့်ကြည့်ဖို့လိုအပ်ပါတယ်။အဲ့ဒါမှသာသူတို့မှာယောဂလက္ခဏာများတစ်ခုပေါ်ပေါက်လာလို့ရှိရင်စောစီးစွာကုသနိုင်မယ်။သူတို့ကအဲ့လိုမျိုးစောစီးစွာကုသနိုင်တဲ့အကြောင်းကိုသူတို့ရဲ့မိသားစုဝင်တွေအခြားသူတွေကိုလည်းယောဂကုသပြောင်းမောင်းမှုမရှိစေဖို့အတွက်ရည်ရွယ်ပြီးတော့အသွားလာတားမြစ်ကန့်သက်တဲ့ယောဂဆောင့်ကြည့်ကြည့်ရှုခြင်း Hospital Quarantine 14ရက်ပြုလုပ်ဖို့အတွက်ဝေဘာဂီဆေးရုံကိုပို့ထားပါ
ပြီးခဲ့တဲ့ February 28ရက်တုန်းကလည်းရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံဒေဂူးမြို့ကမြန်မာနိုင်ငံသားကျောင်းသူ9ယောက်ကိုဝေဘာဂီဆေးရုံမှာတည်တံ့ထားရှိပြီး Hospital Quarantine လုပ်ဆောင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်
Hospital Quarantine ကတော့ကျောင်းသူ10ယောက်ပေါ့နော်ဒါ29ရက်နေ့ကကျောင်းသူ9ယောက်ရဲ့အခုဒီ2ရက်နေ့ကကျောင်းသူ3ယောက်ရဲ့ဆိုတော့ကျောင်းသူ10ယောက်ကိုသွားလာတားမြစ်ပိတ်ဆိုနဲ့ကန့်သက်တယ်ပေါ့
ကျမရင်းနဲ့အကစားဝင်ကြီးဌာနက quarantine လုပ်ရမယ့်လူနာတွေကိုဝေဘာဂီဆေးရုံမှာထားရှိတော့မှာမဟုတ်ပဲတိဆောက်ပြီးဖြစ်တဲ့တောင်းကလာပါကမိခင်နဲ့ကလေးဆေးရုံလေးရက်ဆောင်မှာပြုလုပ်သွားဖို့စီစဉ်နေတယ်လို့ဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
အဲ့ဒါလည်းမကြခင်စမယ်ဘာဖြစ်လို့ဆိုတော့တောင်းကလာမျိုးသမီးနဲ့ကလေးဆေးရုံကိုလည်းလိုအပ်တဲ့ပြင်ဆင်မှုတွေလုပ်နာပါတော့
အရင်ကဝေဘာဂီဆေးရုံမှာ COVID-19 တန်တရားနဲ့စောင့်ကြည့်လူနာတွေကိုတိကျကုသပေးနေပြီး quarantine လုပ်ရမယ့်သူတွေကိုလည်းအဲ့ဒီမှာပဲ14ရက်တိကျထားပြီးကုသပေးနေတာပါဒါပေမဲ့မကြခင်မှာတော့ယောဂလက္ခဏာရှိသူတွေနဲ့တန်တရားလူနာတွေကိုပဲထားရှိသွားမှာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂပိုးဟာအခြားနိုင်ငံပေါင်း80ကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ4ရက်ညနေခင်းစီးရင်အရာလူပေါင်း 9,300 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့3,000ကျော်အထိရှိနေပြီတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်ယောဂဘူကူးစက်ပြန့်ပွားနှုန်းဒုတိယအများဆုံးဖြစ်တယ်တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်ခံရသူ9,000ကျော်အထိရှိနေပြီသေဆုံးသူကတော့33ဦးရှိသွားပါပြီမြန်မာပြည်တွင်းမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ဒီယောဂဘူကိုကာကွယ်နိုင်မှုအတွက်လက်ကိုဆက်ပြနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချီရင်ပါးစပ်အုပ်ဖို့တကိုယ်ရည်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနဲ့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်